to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေ2018ခုနှစ်ဖေဖော်ဝါရီလ3ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25ရိုးကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်ကျမစုမောကတာဝန်ယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုမန်ရီတနာကျော်နဲ့အတူကြီးညာပေးသွားမှာပါဒီအမေရိကန်ရဲ့2016သမရရွေးကောက်ပွဲမှာရုရှားတွေကဂျာဝင်နောက်ရှက်မှုရှိမရှိ FBI အနေနဲ့စုံစမ်းစစ်ဆေးခဲ့တဲ့အခါမှာအာဏာအလွဲသုံးစားလုပ်မှုတွေရှိတယ်လို့ဆွဆွဲထားတဲ့ဒီအငင်းပွားပွဲရုံးနှင်းမှတ်တမ်းကိုမနေ့တုန်းကထုတ်ပြန်လိုက်တာနောက်ဒီမြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂကအရေးယူချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုဖောက်ဖျက်ပြီးတော့ဒီတားမြစ်ထားတဲ့ကုန်စည်လက်နက်စရာတွေကိုရောင်းချတင်ပို့နေတာဒီကိစ္စနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းလာတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရကမှာကတော့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းကသူဦးဆောင်တဲ့ရခိုင်အရေးအကြံပေးအဖွဲ့ပေါ်အပြည့်အဝယုံကြည်စိတ်ချထားနိုင်ပါတယ်ဆိုတဲ့ပြောဆိုလိုက်တဲ့သတင်းနဲ့အတူဒီကနေ့ဖွင့်လှစ်လိုက်တဲ့နိုင်ငံရေးကျင်းသားဟောင်းများစံမာရေးဆောင်ရှောက်မှုကိဟာဘာကြောင့်အရေးတကြီးဖွင့်လှစ်ဖို့လိုအပ်လာပါသလဲဆိုတာကိုတော့
နိုင်ငံသမားတွေဟာအများအားဟိုနောက်ဆုံးကိုနောက်ဆုံးကြမှာစဉ်းစားခံရတဲ့ဘဝတွေများနေတာပေါ့အဲ့တော့
နိုင်ငံရေးကျင်းသားဟောင်းလေးဖြစ်တဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ပြောသွားတာပါရှင်နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်နောက်ဒီကဘာပေါ်မှာပရိစေဝါဆေးဒဏ်ခံနိုင်တဲ့ပြင်းထန်တဲ့ဗက်တီးရီးယားယောဂါပိုးတွေရဲ့ကူးစက်မှုအန္တရာယ်အကြောင်းသတင်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုနောက်ဆုံးကတော့ကိုအောင်အောင်နဲ့မအေးတန်တာကျော်တို့ကသတင်းအနေကိုတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်ရဲ့2016သမရရွေးကောက်ပွဲမှာရုရှားကဂျာဝင်နောက်ရှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းစစ်ဆေးမှုတွေဟာအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းတွေ့ရတယ်လို့ Republican တွေကဆွဆွဲထားတဲ့အငင်းပွားပွဲရုံးနှင်းမှတ်တမ်းကိုအောက်လွတ်တော်စုံစမ်းရေးကော်မတီကထုတ်ပြန်ပေးလိုက်ပါတယ်။ Republican အမတ်ဖြစ်တဲ့အောက်လွတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌ David Nunes ရှင်းတာခဲ့တဲ့ဒီရုံးနှင်းမှတ်တမ်းကိုထုတ်ပြန်မှုသမရ Donald Trump အတည်ပြုပေးခဲ့ပြီးတော့မကြာခင်မှာပဲတောက်ကြနေကလူကြားချပြခဲ့တာပါ။ဒီမှာတမ်းမှာအရင်ဒီ Trump မဲဆွယ်ရေးအဖွဲ့ရဲ့ဒီနိုင်ငံခြားရေးမူဝါဒရေးရာအကြံပေးဟောင်းလေးဖြစ်ရုရှားမှာစီးပွားရေးလုပ်ငန်းတွေလုပ်ကင်နေတဲ့ Carter Page ကို FBI ကထောက်လှမ်းဖို့ Pfizer ခေါ်နိုင်ငံရဲ့ချာစောင့်ကြည့်ထောက်လှမ်းရေးအဖွဲ့ကထုတ်ပြန်တဲ့ Warren တွေကိုအဓိကထားဖော်ပြထားတာဖြစ်ပါတယ် Page ကဒီရုရှားထောက်လှမ်းရေးတွေနဲ့ဆက်သွယ်မှုရှိခဲ့တယ်ဆိုလို့ရှိတာနဲ့ပတ်သက်ပြီးတော့ဆွဆွဲနေတာတွေနဲ့ပတ်သက်နေတာဖြစ်ပါတယ် British The Show ဟောင်းChristopher Steele တင်ပြခဲ့တဲ့စာရွက်စာရင်းက page နဲ့ပတ်သက်ပြီး Pfizer ကဖော်ပြထားတဲ့အဓိကအချက်ဖြစ်တယ်လို့လဲ Nunes ရဲ့မှတ်တမ်းမှာဖော်ပြပါရယ်။ဒါပေမဲ့ Steele ရဲ့စာရွက်စာရင်းတွေအတွက် Hillary Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ Democratic Party ရဲ့ DNC Committee ကငွေကြေးထောက်ပံ့ခဲ့တယ်ဆိုတာကိုတော့ FBI ကဖော်ပြမထားပါဘူး။
American ပြည်အောင်စုရဲ့2018နျူကလ িয়ার အခြေအနေသုံးသပ်ချက်ကို American စစ်ဌာနချုပ် Pentagon ကထုတ်ပြန်လိုက်ပြီးတော့ American ရဲ့နျူကလ িয়ার စွမ်းရည်အခြေအနေနဲ့တခြားနိုင်ငံကနျူကလ িয়ার နဲ့တိုက်ခိုက်မှုတွေကိုကာကွယ်နိုင်ဖို့လက်ရှိတက်ဆင်ထားတဲ့လက်နက်စွမ်းရည်တွေကိုစီရင်ဖြည့်သွင်းထားပါတယ်။နျူကလ িয়ার လက်နက်မပြန့်ပွားရေးနဲ့လက်နက်ထိန်းချုပ်ရေးတွေကိုရှေ့ဆက်ပြီးတော့အကောင့်ထဲပေါ်ခြင်းပါတယ်လို့ American ရဲ့တန်တမန်တွေနဲ့ညှိနှိုင်းရေးမှုတွေပြောတဲ့အခါမှာတခြားနိုင်ငံတွေအသေးချာလေးနဲ့နောက်ဝင်လက်ခံနိုင်တဲ့အနေအထားမှာရှိကြဖို့အခုလိုလုပ်တာပါလို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကသတင်းထောက်တွေကိုဒီသုံးသပ်ချက်မထုတ်ပြန်ခင်မှာပဲပြောသွားခဲ့ပါသေးတယ်။တောက်ချာနေ့မှာသမ္မတဒေါ်နယ်ထရမ့်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်ပြန်ရမှာတော့အမေရိကန်အစိုးရကအခုခေတ်သစ်ကဘာကြီးမှာအထူးလိုအပ်နေတဲ့နျူကလ িয়ার လက်နက်တွေအခြေခံအဆောက်အုံတွေပြည်လုံးမှုစနစ်တွေကိုရွှေ့ဆိုင်းထားတဲ့အချိန်မှာနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့တခြားနိုင်ငံတွေကတော့သူတို့ရဲ့နျူကလ িয়ার လက်နက်တွေကိုပို့ပြီးတော့တိုးပွားအောင်လို့စုဆောင်းနေကြပါတယ်လို့ပြောထားပါတယ်။ဒါကြောင့်မလို့အခု2018 NPR သုံးသပ်ချက်မှာတော့အဲ့လိုမျိုးစိန်ခေါ်မှုတွေရှိနေတာကိုဘလို့ဖြေရှင်းမလဲထည့်ရေးထားတာပါလို့သမ္မတကဆိုပါတယ်။2018 NPR အစီရင်ခံစာကိုတောက်ကြနေကထုတ်ပြန်လိုက်တာဖြစ်ပြီးတော့ American ပြည်အောင်စုကိုနှီးမျိုးစုံနဲ့တိုက်ခိုက်ရန်ဆလာတာတွေကိုတားဆီးဖို့တေချာအစီအစဉ်ပြုထားတဲ့ကာကွယ်မှုနည်းလမ်းတွေအသုံးပြုသွားမယ်လို့အဲ့ဒီထဲမှာပြောထားပါတယ်ရှင
်။ Venezuela အစိုးရအနေနဲ့ဖွဲ့စည်းပုံကို လိုင်းနာဆောင်ထိန်မှုနဲ့လွတ်လပ်ပြီးတော့ဒီမိုကရေစီစံချင်းစံညွတ်နေနဲ့ကိုက်ညီတဲ့ရွေးကောက်ပွဲကျင်းပပြီးဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။မက္ကဆီကိုနဲ့ကနေဒါနိုင်ငံသားရေးဝန်ကြီးတွေနဲ့အတူမက္ကဆီကိုစီးတီမှာကျင်းပတဲ့တောက်ကြနေ့ကသတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆင်ကနီကိုလတ်မာဒူရိုအစိုးရကိုတိုက်တွန်းလိုက်တာပါ။ဒါအပြင်ဝန်ကြီးတီလာဆင်ကဒီရွှေပြောင်းဝင်ရောက်သူတွေဟာအမေရိကန်အတွက်ကြီးမားတဲ့တန်ဖိုးတွေယူဆောင်လာကြပေမဲ့သူတို့နဲ့ပတ်သက်ပြီးတော့ဥပဒေကြောင့်ရာထိန်းသိမ်းကိန်းတွေရမှာအားနည်းချက်တွေရှိရဲလို့ပြောလိုက်ပါတယ်။လူဝင်မှုကြီးကြပ်ရေးကိုထိန်းချုပ်ဖို့နှစ်ပေါင်းများစွာအတွင်းနီလန်မျိုးစုံကိုအမေရိကန်ကချမှတ်ခဲ့ပေမဲ့ဒီရှုပ်ထွေးကိုဘယ်တော့မှရှင်းအောင်ပြန်မလုပ်ခဲ့ဘူးလို့ဝန်ကြီးတီလာဆင်ကသတင်းတောက်တွေကိုပြောပါတယ်။မက္ကဆီကိုနိုင်ငံသားရေးဝန်ကြီးလူဝစ်ဖက်ဒဂါရီကနေဒါနိုင်ငံသားရေးဝန်ကြီးချာရှာဖရီလန်တို့နဲ့မက္ကဆီကိုစီးတီးမှာစီဝေးပြီးတဲ့နောက်ဝန်ကြီးတေလာဆင်ကအဲ့ဒီလိုပြောလိုက်တာပါနိုင်ငံတွင်းကိုဘသူတွေဝင်လာတဲ့ဆိုတာဒီသူတို့အနေနဲ့နားလည်စေတဲ့စနစ်တွေနေရာတကျရှိနေအောင်လုပ်ရပါမယ်လို့ဝန်ကြီးတေလာဆင်ကပြောပါတယ်အမေရိကန်လူဝင်မှုကြီးကြပ်ရေးဟာပုံမှန်အခြေအနေကနေထိမရဖြစ်နေပြီးတော့ဒါကြောင့်လဲနှစ်ပေါင်းများစွာအတွင်းဖြစ်လာတဲ့ဒီအားနည်းချက်တွေကိုပြင်ဆင်ဖို့သမ္မတဒေါ်နယ်ထရမ့်ကကွန်ဂရက်စ်လွှတ်တော်ကိုတွန်းအားပေးနေတာဖြစ်တယ်လို့ဝန်ကြီးတေလာဆင်ကပြောပါတယ်တရားမဝင်ရွှေ့ပြောင်းအလို့သမားတာစီယေနဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာခိုင်မာတဲ့နယ်စပ်တိုင်းဆောက်လုပ်ဖို့အတွက်ကုန်ကျစရိတ်ကိုမက္ကဆီကိုနိုင်ငံကပေးရမယ်ဆိုတဲ့သမ္မတထရမ့်ရဲ့ပြောဆိုချက်တွေကိုမက္ကဆီကိုအစိုးရကထပ်ခါတလဲလဲကန့်ကွက်ထားပါတယ်။ဝန်ကြီးတေလာဆင်ဟာနောက်ပိုင်းမှာမက္ကဆီကိုသမ္မတအာနစ်ပညာညက်တို့နဲ့တကပိတ်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေပါဝင်တဲ့ NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်တဲ့ကုန်သွယ်ရေးစာချုပ်အဖွဲ့ဝင်နိုင်ငံအဖြစ်ကနေအမေရိကန်နှုတ်ထွက်ဖို့ချိန်ချောက်ထားတာကြောင့်ဆက်ဆံရေးမပြေမလဲဖြစ်နေကြတဲ့အချိန်မှာပဲအခုလိုဆုံတွေ့နေကြတာလည်းဖြစ်ပါရခင်ဗျာ
အရှေ့အလယ်ပိုင်းဂါဇာကမ်းမြောင်ဒေသမှာရှိတဲ့ Hamas တို့ရဲ့ခြံဝင်းတစ်ခုကို Israel စစ်တပ်တိုက်လေရင်ဒီကနေ့စနေနေ့အစောပိုင်းကသွားရောက်ပစ်ခတ်ခဲ့ကြပါသည် Israel တောင်ပိုင်းဒေသကိုဒုံးကျင်နဲ့တိုက်ခိုက်ခဲ့လို့အခုလိုမျိုးလက်တုံ့ပြန်တာဖြစ်ကြောင်း Twitter လူမှုကွန်ရက်စာမျက်နှာမှာ Israel စစ်တပ်ကရေးသားထားပြီးတော့ဂါဇာကမ်းမြောင်တောင်ပိုင်းကအဆောက်အုံနှစ်ခုပါတဲ့ Hamas စစ်ဖက်ဆိုင်ရာခြံဝင်းတစ်ခုကိုတိုက်လေရင်ပစ်ခတ်ခဲ့ကြောင်းပြောထားပါသည်နှစ်ဖက်စလုံးရဲ့အထူးကအသေးပြောက်စီးရင်တော့ထွက်မလာသေးပါဘူး။အစ္စလာမ်ဝါဒီစစ်သွေးကြောအဖွဲ့ဖြစ်တဲ့ဟာမတ်အဖွဲ့ကဂါဇာကမ်းမြောင်ကိုထိန်းချုပ်ထားတာဖြစ်ပါတယ်။ဂါဇာကမ်းမြောင်ကတိုက်ခိုက်မှုတွေအကြမ်းဖက်မှုတွေအားလုံးကိုဟာမတ်ကလှုပ်ဆောင်တယ်လို့လည်းအစ္စရေးကယူဆထားပါတယ်ရှင့်။ VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683လိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေခင်းသတင်းလာတွေကို VOA ကနေဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂကအရေးယူချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုဖောက်ပြက်ပြီးတားမြစ်ထားတဲ့ကုန်စည်လက်နက်စရာတွေကိုရောင်းချနေတာကနေ2019ခုနှစ်အတွင်းဒေါ်လာတန်100လောက်ရရှိခဲ့တယ်လို့ကုလလက်အောက်ခံတီးခြားစောင့်ကြည့်လေ့လာတဲ့အဖွဲ့ရဲ့လျှို့ဝှက်အစီရင်ခံစာတစ်စောင်မှာဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားဟာစီးရီးယားနဲ့မြန်မာနိုင်ငံကိုလည်းလက်နက်ရောင်းချတယ်ဆိုပြီးတော့ဆွဆွဲခံထားရတာပါ။ကုလလုံခြုံရေးကောင်စီရဲ့အရေးယူတန်ခတ်မှုဆိုင်ရာကော်မတီကိုတင်ပြမဲ့အစီရင်ခံစာထဲမှာရုရှား၊တရုတ်၊တောင်ကိုရီးယား၊မလေးရှား၊ဗီယက်နမ်နိုင်ငံတွေကိုကြောင်မီးသွေးတင်ပို့ခဲ့ကြောင်းဖော်ပြထားတာကိုရိုက်တာသတင်းဌာနကတောက်ကြနေမှာတွေ့ရှိခဲ့တာပါ။အဲ့ဒီကြောင်မီးသွေးတွေတင်ပို့ရနိုင်ငံတွေဟာမြောက်ကိုရီးယားမဟုတ်ပဲရုရှားနဲ့တရုတ်ဖြစ်တယ်လို့យេតថាတဲ့សារ៉េសារ៉ែនအထောက်အထားအတုတွေကိုទုံးပြီးတော့အခုလိုတင်ပို့နေတာပါဒါပြင်မြောက်ကိုရီးယားဟာမြန်မာစီးရီးယားနိုင်ငံတွေနဲ့ပယ်ရင်းတဲ့ဒုံးကြီးအစည်းအဝေးနဲ့ပတ်သက်ပြီးတော့ဆက်လက်ပူးပေါင်းဆောင်ရွက်မှုတွေရှိနေတာကိုတွေ့ရတယ်လို့အဲ့ဒီစောင့်ကြည့်လေ့လာတဲ့အဖွဲ့ကပြောပါတယ်ကုလဆိုင်ရာမြန်မာတန်မတ်ဦးဟောက်တူဆွမ်းကတော့မြန်မာအစိုးရအနေနဲ့လက်နက်ကိစ္စအပါအဝင်ဘယ်လိုအကြောင်းအရာမျိုးနဲ့မှမြောက်ကိုရီးယားအစိုးရနဲ့အဆက်ဆံမရှိကြောင်းနောက်ဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြည့်အဝလိုက်နာကြောင်းပြောဆိုထားပါတယ်။လျှို့ဝှက်အစဉ်ခန်းစာထဲမှာ2022ခုနှစ်ကနေ2019ခုနှစ်အတွင်းစီးရီးယားရဲ့ဓာတုလက်နက်စမ်းသပ်ရေးအစီအစဉ်ကိုကြီးကြပ်နေတဲ့သိပ္ပံနဲ့သုတေသနစင်တာအတွက်မြောက်ကိုရီးယားဟာအကြိမ်40ကျော်ပစ္စည်းတွေပေးပို့ခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်ဇန်နဝါရီလနဲ့ဩဂုတ်လအတွင်းရုရှား၊တရုတ်၊မလေးရှားနဲ့ဗီယက်နမ်နိုင်ငံကိုမြောက်ကိုရီးယားကကြောင်မီးသွေး16ကျင်းပို့ခဲ့တယ်လို့ကုလဆောင်ကြီးအဖွဲ့ကပြောဆိုထားပြီးမလေးရှားကတော့ကြောင်မီးသွေးကင်သွင်းမှုကိုကုလလုံခြုံရေးကောင်စီရဲ့အရေးယူတန်ခတ်မှုဆိုင်ရာကော်မတီကိုအကြောင်းကြားခဲ့ပါတယ်။ အဲ့တော့ပိတ်ဆို့တန်ခတ်မှုတစ်ကိုအောက်ကလ9ရက်နေ့မှာထပ်မံချမှတ်ပြီးတဲ့နောက်ပိုင်းမှာရုရှားတရုတ်တောင်ကိုရီးယားပြည်နယ်နိုင်ငံတွေကိုကြောင်မီးသွေး23ကြိမ်ပို့ဆောင်ခဲ့ကြောင်းစောင့်ကြည့်လေ့လာရေးအဖွဲ့ကစုံစမ်းသိရှိရပြီးတကယ်လို့သာအဲ့လိုပို့ဆောင်တာတွေဒါအကီပြုနိုင်ခဲ့တဲ့ဆိုရင်ဒါကုလလွန်ကြိုရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါရခင်ဗျာ
တောင်ကိုရီးယားနိုင်ငံဆိုမျိုးတော်က Severance ဆေးရုံမှာစနေနေ့ဒီကနေ့မှာပဲမီးလောင်လို့လူတွေရာနေချေထွက်ပြေးခဲ့ကြရပြီးတော့အသေးပြောက်စီးရင်တော့မကြားရသေးပါဘူးဆေးရုံရဲ့ပင်မဆောင်တုံးတက်ကမုတ်ဆေးတန်းကနေပြီးတော့မနေ့စောစောပိုင်းမီးစတင်လောင်ကျွမ်းတာဖြစ်ပြီးတော့လူပေါင်း300ကျော်ထွက်ပြေးလွတ်မြောက်ခဲ့တယ်လို့ Sue Damon မီးသက်ဌာနကပြောပါတယ်ဒီမီးကိုနှိမ့်သက်ဖို့အတွက်မီးသက်တပ်ဖွဲ့ရင်းနဲ့စစ်တပ်ကလူပေါင်းရာခနဲ့ဝိုင်းဝန်းပြီးတော့လှုပ်ဆောင်ခဲ့ကြရပါတယ်မနေ့ဆယ်နာရီမှာတော့မီးလုံးဝနှိမ့်သက်နိုင်ခဲ့တယ်လို့မီးသက်တာဝန်ရှိသူတွေကပြောထားပါတယ်ဒီသတင်းပတ်အစောပိုင်းမှာလည်းတောင်ကိုရီးယားနိုင်ငံတောင်ပိုင်းမီယန်ယန်မြို့မှာစီကျောဆေးရုံကမီးလောင်ကျွမ်းပြီးတော့လူပေါင်း40ကျော်တေဆုံးခဲ့ရတယ်လို့နောက်ထပ်150ကျော်လည်းဒဏ်ရာရရှိသွားပါတယ်ဒီမတိုင်ခင်သတင်းပတ်တွေအတွင်းမှာလည်းကိုလက်လှုပ်ရှားအားကစားရုံတစ်ခုမှာမီးလောင်ကျွမ်းပြီးတော့လူပေါင်း30နီးပါးတေဆုံးခဲ့ရပါတယ်ရှင
်ဤချင်းနိုင်ငံမြို့သားရွေးကောက်ပွဲအဖွဲ့ NEA ကကိုစလေလောင်းတွေဟာဒီတဦးနဲ့တဦးကြာကန့်ကွက်တိုင်တက်မှုတွေကိုဆက်ပြီးတော့လက်ခံတော့မှာမဟုတ်ကြောင်းပြောလိုက်ပါတယ်။လာမယ့်မတ်လမှာကျင်းပမယ့်သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့လောလောဆယ်မှာတော့လက်ရှိသမရ Abdel Fattah LCC နဲ့ El Ghed Party ဥက္ကဋ္ဌ Musa Mustafa Musa တို့နှစ်ဦးပဲရွေးကောက်ပွဲမှာရှင်ပြိုင်မှာပါ။ဒီနေ့လာနေရုံးကကိုစလေလောင်းအမည်တင်သွင်းမှုပြီးဆုံးမှုအချိန်မတိုင်ခင်လေးမှာ Musa ကသူ့ရဲ့ကိုယ်ရေးချက်လက်တွေအပါအဝင်လိုအပ်တဲ့စာရွက်စာရင်းတွေကို NEA မှာပေးပို့ခဲ့တာကိုသတင်းမီဒီယာတွေမှာဖော်ပြပြီးမှတော့လူထုအကြားဒီသတင်းကိုစိတ်ဝင်စားမှုမြင့်တက်ခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာကူးဆက်ပြန့်နေတဲ့တုတ်ကွေးဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာပိုဆိုးလာပြီးတော့ဆယ်နှစ်နီးပါးကာလအတွင်းမှာဆေးရုံတရားတဲ့လူနာအရေးအတွက်အများဆုံးအခြေအနေကိုရောက်လာတယ်လို့အမေရိကန်ကျန်းမာရေးအရာရှိတွေပြောပါတယ်။ဇန်နဝါရီလ29ရက်နေ့အဆုံးသတ်တဲ့သတင်းပတ်တစ်ခုထဲမှာပဲဒီတုတ်ကွေးကြောင့်ကလေး16ယောက်သေဆုံးရပြီးတော့ဒီတုတ်ကွေးရာသီအတွင်းမှာသေဆုံးရတဲ့ကလေးပေါင်း53ဦးရှိသွားပြီလို့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကမနေ့ကပဲထုတ်ပြန်တဲ့တပတ်တာအစီရင်ခံစာမှာပြောထားပါတယ်ရှင်။
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့မရေးတနာကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုရင်းဆုံးတော့စနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဟာသူဦးဆောင်တဲ့ရခိုင်ရေးအကြံပေးအဖွဲ့အပေါ်မှာအပြည့်အဝယုံကြည်စိတ်ချထားနိုင်ပါတယ်လို့ပြောဆိုလိုက်ပါတယ်ဒီအကြံပေးအဖွဲ့တွေကထင်ရှားတဲ့အဖွဲ့ဝင်တဦးမကြသေးခင်ရပိုင်းတွင်ကပဲနှုတ်ထွက်သွားခဲ့ပြီးဖေဖော်ဝါရီလ၁ရက်နေ့ကြာသာပတေးနေ့ကထိုင်းနိုင်ငံဘန်ကောက်မြို့မှာရိုက်တာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်ဒေါက်တာဆူရာကီရက်ကအခုလိုပြောဆိုလိုက်တာပါအကြောင်းစုံကိုတော့ကိုကျော်ကျော်သိန်းပြောပြပေးပါရှင
်ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့ဖွဲ့ထားတဲ့ကော်မတီကိုအကြံပေးဖို့ဆိုပြီးပြည်တွင်းပုဂ္ဂိုလ်၅ဦးပြည်ပပုဂ္ဂိုလ်၅ဦးစုစုပေါင်း10ဦးနဲ့ဖွဲ့စည်းထားတဲ့အကြံပေးအဖွဲ့ကိုဦးဆောင်ဖို့ဒေါက်တာဆူရခီယက်စာတူရာထိုင်းကိုမြန်မာအစိုးရကရွေးချယ်ခဲ့တာပါဒီအဖွဲ့ရဲ့ရခိုင်ပြည်နယ်ပထမဆုံးခီးစဉ်အစိုးမသက်ခင်မှာပဲထင်ရှားတဲ့အဖွဲ့ဝင်တဦးဖြစ်သူအမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချစ်ဆန်ကဒီအဖွဲ့ဟာမြန်မာအစိုးရလိုရက်တွေကိုဖုံးဖိကောက်ွယ်ပေးမဲ့အဖွဲ့လို့အပြင်းထန်ဝေဖန်ပြီးရုပ်တရက်နှုတ်ထွက်သွားတဲ့အတွက်ဒီအဖွဲ့ပေါ်ဘယ်လောက်အထိယုံကြည်လို့ရမလဲဆိုတဲ့မေးခွန်းတွေထွက်လာတာပါဒါကြောင့်လဲဒေါက်တာဆူရခီအနေနဲ့သူဦးဆောင်တဲ့အဖွဲ့ရဲ့ဂုဏ်သိက္ခာကိုကာကွယ်ပြောဆိုလာရတာဖြစ်ပါတယ
်။ I think both four international board members and five Myanmar members have very strong social capital.
နိုင်ငံကအဖွဲ့ဝင်၄ဦးနဲ့ပြည်တွင်းကအဖွဲ့ဝင်၅ဦးတို့ဟာတိတ်ပေါ်အားကောင်းတဲ့လူမှုဝန်းကျင်အထောက်အကူပြုစွမ်းအင်ရှိထားသူတွေလို့ကျွန်တော်ယူဆပါတယ်။ကျွန်တော်တို့မှာအတွေ့အကြုံအများကြီးရှိပြီးဒီတွေ့ကြုံကနေကျွန်တော်တို့အစွမ်းရှိသလောက်အသုံးဝင်မဲ့အကြံဉာဏ်တွေပေးသွားမှာပါကျွန်တော်တို့ဟာအကောင့်ထဲပုံမဲ့သူတွေလှုပ်ဆောင်မဲ့သူတွေမဟုတ်ပါဘူးကျွန်တော်တို့ဟာအကြံပေးပုံကိုယ်တွေပါတန်းထိုင်သမျှအကောင်းဆုံးဖြစ်အောင်ကျွန်တော်တို့လှုပ်ဆောင်ပါမယ်မတူကွဲပြားတဲ့သဘောထားအမြင်တွေကိုနားထောင်သွားမှာလည်းဖြစ်ပါတယ
်ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ထားတယ်ဆိုပြီးအထူးသဖြင့်မြမတက်မတော်ကိုနိုင်ငံတကာကပြစ်တင်ဝေဖန်ထားသလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းဒီအရေးကိုထိထိရောက်ရောက်ဂိုင်းတွယ်ဖြေရှင်းဖို့ပြက်ကွက်တယ်ဆိုပြီးဝေဖန်ခံနေရတာပါ။ရခိုင်ရေးနဲ့ပတ်သက်ရင်နိုင်ငံတကာမှသာမကဒေသတွင်းမှာတောင်သဘောထားအမြင်တွေမတူကြဘူးဆိုတာကိုဒေါက်တာဆူရခီယက်ကအသိအမှတ်ပြုပြောဆိုပါတယ်
။ You know, narrative in Myanmar is different narrative from Western countries. is one thing from some other
country. ဒီနိုင်ငံမှာပြောဆိုနေတာကမတူပါဘူး။အနောက်နိုင်ငံတွေပြောတာကလည်းတမျိုးပါ။အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာတောင်မတူကြပါဘူး။အဲ့ဒီအပြောတွေနောက်ကိုကျွန်တော်တို့လိုက်နေမှာမဟုတ်ပါဘူး
။ Mr. Richardson ကသူနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တဲ့အခြေအနေတွေတဲ့။ရခိုင်ပြည်နယ်မှာလူညုံရင်းတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းစစ်ဆင်ရေးတွေအကြောင်းသတင်းလိုက်ရင်းနဲ့အစိုးရလျှော့ဝှက်ချက်အုပ်တွေကိုချိုးဖောက်တယ်ဆိုပြီးအပန်းခံထားရတဲ့ Writers သတင်းတောက်နှစ်ယောက်ကိစ္စပြောဆိုခွင့်မရတာကိုအချက်တစ်ခုအဖြစ်ပြောထားပါတယ်။ဒေါက်တာဆူရကီယက်ကတော့သူကိုယ်တိုင်လည်းဒီသတင်းတောက်တွေကိစ္စပြောဆိုတာတွေရှိတယ်လို့ဆိုပါတယ်
။ Even though it is outside the mandate of the advisory board but I raised it before
ဒီကိစ္စအကြံပေးအဖွဲ့ရဲ့လုပ်ပိုင်ခွင့်ထဲမှာမပါပေမဲ့လည်းကျွန်တော်ပြောဆိုမှုပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စဟာကျွန်တော်တို့နဲ့လည်းဆိုင်တဲ့သတင်းမီဒီယာတွေကိုပြပြဖို့ဆိုတာနဲ့ဆက်ဆက်နေလို့ပါ။ Kofi Annan စီရင်ခံစားရဲမှာဒါကိုရှင်းရှင်းလင်းလင်းဖော်ပြထားပြီးပြည်ထောင်စုဝန်ကြီးဦးတောင်ထွန်းနဲ့ကျွန်တော်ပြောဦးပါတယ်။ဒါအပြင်ဒေါက်တာဆန်းစုကြည်နဲ့လည်းအစည်းအဝေးကြီးတွင်းမှာမဟုတ်ပေမဲ့ပြောဦးပါတယ်။ဒီမှုကိုဥပဒေလုံထုံးလုံနည်းတွေရာဇဝတ်မှုတရားစီရင်ရေးလုံထုံးလုံနည်းတွေနဲ့အညီကင်တွယ်မယ်ဆိုတာကျွန်တော်တို့ကိုထပ်ခါတလဲလဲအာမခံပြောဆိုထားပါတယ
်ဒီဂျန်ဘေးအဖွဲ့ဟာရခိုင်ပြည်နယ်မှာဖြစ်ပျက်ထားတာတွေကိုဖုံးပြီးကာကွယ်ပြီးအစိုးရကိုချီးမြှောက်ပြောဆိုမယ့်အဖွဲ့ဖြစ်တဲ့ဆိုပြီးတော့သူနှုတ်ထွက်တဲ့အချိန်မှာမစ္စတာရစ်ချက်ဆန်ကဝေဖန်ပြောဆိုပါတယ်ဒီလိုပြောဆိုတာမျိုးဟာအကျိုးမရှိဘဲထိခိုက်မှုသာဖြစ်စေပါမယ်လို့ဒေါက်တာဆူရကီယက်ကတုံ့ပြန်ပါတယ
် I still believe and I want to believe that Governor Richardson stillhas that objective
ရခိုင်ပြည်နယ်ငြိမ်းချမ်းပြီးဖွံ့ဖြိုးတိုးတက်လာအောင်ကြိုးစားဖို့ဆိုတဲ့ရည်မှန်းချက်မျိုးအုပ်ချုပ်ရေးမှူး Richardson ရှိမှရှိနေတော့မယ်လို့ကျွန်တော်ယုံကြည်နေသက်ဖြစ်ပြီးအဲ့ဒီလိုယုံကြည်ခြင်းပါတယ်ဒါပေမဲ့အကြံပေးအဖွဲ့ကိုဆွဆွဲပြီးထိတ်တန့်တည်င်းဖြစ်အောင်လုပ်ဖို့သူဆုံးဖြတ်ခဲ့တာကတော့တိတ်ကိုအကြောင်းမလှတာပါပဲဒီလိုလုပ်တာကထိခိုက်နစ်နာဖို့ပဲရှိပါတယ
် Mr. Richardson လှုပ်ထွက်သွားပြီးတဲ့နောက်အကြံပေးအဖွဲ့ထဲမှာအဖွဲ့ဝင်6ဦးကျန်ပြီးလက်လက်သွားတဲ့အဖွဲ့ဝင်တနေရာမှာပြန်ဖြည့်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒီအဖွဲ့ကို2019ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာသမရဦးထင်ကျော်ကအမိန့်ထုတ်ပြန်ပြီးဖွဲ့စည်းထားတာပါခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ဖွင့်လှစ်လိုက်တဲ့နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုဂေဟာအကြောင်းကိုတင်ပြပေးခြင်းပါတယ်နှိရှေထောင်နှံတွေကြခံခဲ့ကြရတဲ့နိုင်ငံရေးကျင်းသားဟောင်းတွေမှာအသက်အန္တရာယ်ထိခိုက်တဲ့အထိကျန်းမာရေးအခြေအနေဆိုးရွားနေတဲ့အတွက်နိုင်ငံရေးကျင်းသားဟောင်းတွေပါဝင်သူတို့ရဲ့မိသားစုတွေကိုပါကျန်းမာရေးဆောင်ရှားမှုပေးနိုင်အောင်နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာကိုဖွင့်လှစ်ရတာဖြစ်တယ်လို့စင်တာဖြစ်မြောက်ရေးဦးဆောင်လှူရှားသူနိုင်ငံရေးကျင်းသားဟောင်းလည်းဖြစ်တဲ့လွတ်တော်ကိုယ်စားလှယ်မဖြူဖြူသင်ကပြောဆိုလိုက်ပါတယ်နိုင်ငံရေးကျင်းသားဟောင်းတွေအတွက်အရေးတကြီးလိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေနဲ့လူနေမှုဘဝတွေကိုဝိုင်းဝန်းကူညီပံ့ပိုးပေးဖို့အရေးတကြီးလိုအပ်တယ်လို့လည်း88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောပါရယ်ဒီကနေ့စတင်ဖွင့်လှစ်လိုက်တဲ့ကျန်းမာရေးစောင့်ရှောက်မှုစင်တာမှာဘလို့ကျန်းမာရေးဝန်ဆောင်မှုတွေပေးတယ်လဲဆိုတာဆက်ပြီးပြောပြပေးပါမယ်ရှင်နိုင်ငံရေးကျင်းသားဟောင်းတွေအတွက်အရေးတကြီးစောင့်ရှောက်ကူညီဖို့လိုအပ်နေတဲ့ကျန်းမာရေးစေကူတာမှုတွေပေးနိုင်မှုအတွက်နိုင်ငံရေးကျင်းသားဟောင်းတွေကဥဆောင်တည်ထောင်တဲ့နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးစောင့်ရှောက်မှုစင်တာကိုဒီကနေ့ဖေဖော်ဝါရီလ3ရက်နေ့စနေနေ့ကစတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။အဓိကကတော့အရင်စေဆိုးရလက်ထက်တွေတုန်းကနှစ်ရှည်လာများထောင်နှံတွေကြခံခဲ့ရတဲ့နိုင်ငံရေးကျင်းသားအများစုဟာထောင်တွင်းကျန်းမာရေးဆောင်ရှောက်မှုညံပြင်းခဲ့တာတောက်သုံးရည်နဲ့နေထိုင်ရှားသောက်မှုစနစ်ဆိုးရခဲ့တဲ့အတွက်ကျန်းမာရေးကအတော်လေးထိခိုက်လာခဲ့ကြရပါတယ်။အကျဉ်းတော်တွေထဲမှာပဲကျန်းမာရေးမကောင်းလို့တည်ဆုံးခဲ့တာတွေရှိသလိုအကျဉ်းတော်တွေကပြန်လွတ်မြောက်လာတဲ့အချိန်မှာလည်းထောင်တွင်းကဒဏ်နေနဲ့ရောဂါဝေဒနာခံစားပြီးအသက်ဆုံးရှုံးရတဲ့အထိကျန်းမာရေးချို့ယင်းနေတာတွေရှိတယ်လို့အကျဉ်းသားဟောင်းတွေကိုကူညီဆောင်ရှောက်ပေးနေသူတွေကပြောပါတယ်ကိုရိုင်းနိုင်ငံရေးကျင်းသားဟောင်းလည်းဖြစ်လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှောက်မှုစင်တာဖြစ်မြောက်ရေးတာဝန်ခံမဖြူဖြူသင်းကဘာကြောင့်ဒီလိုကျန်းမာရေးဆောင်ရှောက်မှုစင်တာဖွင့်လှစ်ဖို့ဖြစ်လာပါသလဲဆိုတာအခုလို့ရှင်းပြပါတယ
်အဓိကဒီစင်တာကိုဖွင့်ရတာကကိုယ်လက်တလုံးမှာဒီနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးတော့ဒီကျန်းမာရေးဆောင်ရှောက်မှုအားနည်းနေရတယ်အခုနှစ်ပိုင်းဆိုလို့ရှိရင်တော်တော်များများယောဂါရေးကြောင့်ဒီဆုံးတာတွေများလာတာပေါ့နော်နောက်ချက်ကအရင်ဆုံးကတော့ဘဝဝင်တင်ရှိအောင်ကတော့စေတနာရှိမှုကနေပြီးတော့ဟိုဘိုင်းပြောနိုင်ခြင်းတွေအတွက်အထောက်ပံ့အများကြီးလုပ်ပေးထားနိုင်အရှင်ကတော့ပေါ့နော်ဘဝနောက်ပိုင်းနည်းအခက်အခဲဖြစ်လာတဲ့အခါကျတော့ဒါလေးကိုဟိုနိုင်ငံချင်းတိုင်းတွေလုပ်ချင်တယ်ဆိုရယ်စီလူရတယ်အကုန်လုံးမှရှိလာကြတယ်လုပ်ပေးချင်တယ်ဒါကြောင့်မလို့ဟိုအမတို့အခုစောင့်နေတဲ့စင်တာကလည်း၃နှစ်လောက်ရှိပါပြီးခဏနေခဏနေလည်းဖြစ်နေတယ်အသုံးပြုမယ်ဆိုရင်သုံးလို့ရနေတဲ့အတွက်ကျွန်တော်တို့ဒီမှာနိုင်ငံချင်းတိုင်းဟောင်းတွေပေါ့နော်ပြန်ပြီးတော့ဆွေးနွေးတိုင်ဆိုင်တိုင်းနေပြီးတော့ အားလုံးစုပေါင်းပြီးတော့ဒီနိုင်ငံရေးကဏ္ဍစီစောင့်ရှောက်မှုစံတန်းဆိုပြီးတော့ဒီနေ့ဆောင်ရွက်ဖွင့်ပြတာပ
ါလူမှုအတိုင်းဝိုင်းနေမှာနိုင်ငံရေးကျင်းသားဟောင်းတွေအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်ကူညီမှုတွေကိုအရေးတကြီးဆောင်ရွက်ပေးဖို့ဝိုင်းဝန်းစူးစမ်းကြဖို့လိုအပ်တယ်လို့လည်းနှိရှေထောင်နဲ့ကြာခံခဲ့ရသူ88မျိုးဆက်ကျောင်းသားကောင်းဆောင်ဦးမင်းကိုနိုင်ကလည်းပြောပါတယ
်အစိုးရလည်းကျွန်တော်ကြားပါတယ်ဒီချိန်မှာအစားအရာတွေဥစားပေးနေရတယ်ဆိုတော့အပိုင်းကတော့နိုင်ငံသမားတွေဟာအများအားဟိုနောက်ဆုံးကိုနောက်ဆုံးကြမှာစဉ်းစားခံရတဲ့ဘဝတွေများနေတာပေါ့အဲ့တော့ဥစားပေးမခံရတာလေတော်တော်ကြီးကိုအစဉ်အလာရအဲ့ဒီလိုကိုဖြစ်နေတာနောက်ဆုံးကြတော့ပြည်သူတွေရဲ့လက်တွေ့အကျိုးစီးပွားရနေရှင်လိုက်ရင်နိုင်ငံသမားနောက်ဆုံးကြရတာအဲ့ဒါသဘာဝလည်းအတိုင်းလည်းဖြစ်နေတာပေါ့နော်အစဉ်အလာတစ်ခုလိုလည်းဖြစ်နေတာပေါ့အခုကပဲကျွန်တော်ပြောချင်တာဒီနိုင်ငံရေးကျင်းသားဟောင်းတွေထဲမှာဖြစ်လာပြီဆိုရင်လူတိများတဲ့လူကကြတော့တင်တဲ့အားနဲ့ဝိုင်းလာတယ်။ဟုတ်သူတိတ်အမြတ်ရဆန်တဲ့လူတွေကြတော့အဲ့လိုမျိုးကြတော့နှိမ့်နေအောင်ခံစားရရှာတယ်။အဲ့ဒါမျိုးစိတ်မကောင်းကြ။ကိုတော့လည်းခံရတယ်အခုလည်းအဲ့လိုပဲပေါ့။ဟိုနလန်မထူနိုင်ဘူးဆိုတဲ့ဟာမျိုးသူတို့တော့ကျွန်တော်ပူဇော်ပေးနေတယ်
။နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာမှာအထူးသဖြင့်ကတော့နိုင်ငံရေးကျင်းသားဟောင်းတွေနဲ့နိုင်ငံရေးကျင်းသားတွေရဲ့မိသားစုတွေကိုကျန်းမာရေးကူညီဆောင်ရှားပေးဖို့စီစဉ်ထားပါတယ်လို့လည်းမတ်ဖြူဖြူသင်ကပြောပါတယ်။
တော့ဘာလို့လုပ်ပြီးမလဲဆိုတော့အရင်ကတည်းကလည်းကျွန်တော်တို့အခုတစ်ခုချတာလားရှိပါတယ်။နိုင်ငံရေးကျင်းသားနောက်တစ်ခုကကျတော့သူရဲ့မိသားစုဝင်ပေါ့။အင်းတော့ရှင်လည်းမျိုးသမီးပေါ့သားသမီးပေါ့နော်အားဒါတွေကိုခုပေးမယ်ဆိုရင်လည်းအခုချတာလားရှိတယ်။တချို့ကျတော့လည်းမိသားစုတွေမရှိဘူး။တော့မိဘတွေရှိတယ်ပေါ့နော်အဲမိဘတွေပေါ့။နောက်တချို့ကျတော့လည်းဒီနိုင်ငံရေးကျင်းသားအတင်းကျနေရဆိုလို့ရှင်အကုန်လုံးကတော့ဒီတားစုဘဝကြီးအများကြီးဖြည့်ဆည်းခဲ့တယ်ဆုံးရှုံးခဲ့တယ်နဲ့နာခဲ့တယ်ဒီကြားထဲမှာမှဟိုဒီနိုင်ငံရေးကျင်းသားအတွက်ကိုသူတို့ထောက်ဝန်စာတွေပို့ခဲ့တယ်သူတို့ရှိတယ်သူရဲ့မိသားစုဝင်တွေကပေါ့နော်ဒီကိုမောင်မောင်တွေဖြစ်ဖြစ်ဦးလေးတော်လေးပဲဖြစ်ဖြစ်ပေါ့အဲ့လိုလူမျိုးတွေကိုလည်းစောင့်ရှောက်မှုပြင်းနေဆိုပြီးတော့အရည်ရွယ်ချက်လေးချပြီးကျွန်တော်ဆုံးထားတာပါ
ထောင်ထဲမှာအချင်းကျနေတဲ့နိုင်ငံရေးကျင်းသားတွေကျန်းမာရေးအတွက်ဆေးဝါးလိုအပ်လာတဲ့ဆိုရင်လေဒီစင်တာကကူညီထောက်ပံ့ပေးသွားမှာဖြစ်ပါတယ်နိုင်ငံရေးကျင်းသားဟောင်းတွေကိုယ်တိုင်ဦးစီးပြီးတော့နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာဖွင့်လှစ်နိုင်အောင်ဝိုင်းဝန်းစူးစမ်းခဲ့ကြရတယ်လို့နိုင်ငံရေးကျင်းသားဟောင်းမဖြူဖြူတင်ကအခုလိုပြောပြပါတယ
်အားလုံးပါပဲဒီကတော့ကျွန်တော်တို့စိတ်သက်ရှိနေပြီပေါ့ဒီနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ကနိုင်ငံရေးကျင်းသားဖြစ်ခဲ့ဖို့လေဟိုလုံလဲလုံချင်လေအဲ့ဒီစိတ်သက်တစ်ခုနဲ့ပဲကျွန်တော်တို့စူပေါင်းပြီးတော့လုပ်ဖြစ်ကြတာပါအားလုံးအတိုင်းပဲထားတာတော့သက်ဆိုင်ရာအစိုးရဖွဲ့ရင်းနဲ့ချိန်တွဲပြီးတော့ဆောင်ရွက်မယ်ကျွန်တော်တို့ဘာပဲပြောပြောစီးပွားတွေလုပ်လာမယ်အခုနောက်ပိုင်းဆိုရင်နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်လို့ရှိရင်ရောဂါတွေရတဲ့ကြီးကြီးမားမားတွေဖြစ်လာတာအရင်ကဘူးစေကန်းလေးမှပဲကိုလိုမရတဲ့လူတွေဆိုလို့ရှိရင်တော့ကျမတို့အနေနဲ့သက်ဆိုင်ရာဆေးရုံတွေကို refer လုပ်ပြီးတော့ဥတာတာမျိုးတွေဒါကြီးကျမတို့နောက်ပိုင်းအကုန်လုံးချိန်တွဲပြီးတော့ဆောင်ရွက်သွားမယ်ဆိုပြီးတော့ရည်ရွယ်ပြီးတော့နိုင်ငံရေးကျင်းသားဟိုစိတ်တူကိုသူရှိရတဲ့အကောင်စုပေါင်းမှုရောက်လို့ကြတာပါ
နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာကိုတော့ရန်ကုန်တိုင်းဒေသကြီးဒဂုံမြို့တိအရှိပိုင်းမြို့နယ်6ရပ်ကွက်ခါရော်မီတက်လန်အမှတ်499မြင်းဆောင်900နှစ်မှာဖွင့်လှစ်လိုက်တာဖြစ်ပြီးအပတ်စဉ်ဗုဒ္ဓဖူးနဲ့စနေနေ့ရက်မှာမနက်9နာရီကနေနေ့လယ်တနာရီအထိစေဝါကုသမှုခံယူနိုင်ပါတယ်ရှင
်သောရရှင်များရှင်မြန်မာနိုင်ငံမှာလူပုဂ္ဂိုလ်အချင်းချင်းကြားမယုံကြည်မှုတွေဟာ2015အထွေထွေရွေးကောက်ပွဲမတိုင်ခင်ကအခြေအနေနှိပါအထိစစင်းသွားခဲ့တဲ့အကြောင်းရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Face ကကောက်ယူတဲ့လူလူသဘောထားစစ်တမ်းမှာတွေ့ရပါတယ်။ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်အခြေခံကျတဲ့လူအချင်းချင်းကြားယုံကြည်စိတ်ချမှုတွေမြန်မာနိုင်ငံမှာစစင်းလာနေတာဟာဘာကြောင့်များပါလဲ။ယုံကြည်မှုတွေတည်ဆောက်နိုင်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923329994ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ကတိုက်ရိုက်လေလာအစီအစဉ်ကပြုဆိုပါရစေ။
ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညဓာတ်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာတွေကိုထပ်မံဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ကမ္ဘာပေါ်ကနိုင်ငံပေါင်း22နိုင်ငံကရရှိထားတဲ့အချက်အလက်တွေအရပရိစေဝါဆေးထံခံနိုင်တဲ့ပြင်းထန်တဲ့ဗက်တီးရီးယားရောဂါပိုးကူးစက်မှုဟာစိုးရိမ်စရာကောင်းလောက်အောင်ကြီးထွားလာနေတာကိုတွေ့ရပါတယ်။2016မတ်လကနေ2019ဇူလိုင်လအတွင်းဗက်တီးရီးယားကူးစက်မှုဒဏ်ခံနေရသူတန်လျာရှိသူလူပေါင်း9သိန်းလောက်ရှိခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စစ်တမ်းကနေတွေ့ရှိခဲ့တာပါ။အပြည့်အစုံကိုတော့
WHO ရုံးချုပ်ရှိရာဂျနီဘာကနေ VOA သတင်းတော်လီစာရှလိုင်းသတင်းပေးပို့ထားတာကိုတော့ကိုအောင်လင်းဦးကပြောပြပေးပါရှင်
။ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ရဲ့စစ်တမ်းဟာကမ္ဘာမှာဆီးမတူတော့တဲ့ဇီဝပိုးမွားတွေနဲ့ပတ်သက်လို့ပုံမနားလည်သဘောပေါက်နိုင်အောင်အထောက်အကူပေးနေမယ်ပထမဆုံးလေးလာဆန်းစစ်မှုတစ်ခုလည်းဖြစ်ပါတယ်စစ်တမ်းအရသတိထားရမယ့်ကိစ္စတွေအများပြတွေ့ခဲ့ရကြောင်းလည်း WHO ရဲ့ပြောခွင့်ရသူ Christian Lindmeier ကပြောပါတယ
် The data that these countries provided show us that in some of the most common bacteria the most commonly reported resistant bacteria we find the resistance of sometimes up to 65%
ဒီနိုင်ငံတွေစီကားရတဲ့အချက်လက်တွေအရအများဆုံးတွေ့ရတဲ့ဘက်တီးရီးယားပိုးတွေနဲ့ဆေးမတိုးတဲ့ဘက်တီးရီးယားပိုးအများစုရဲ့ဆေးရန်ခံနိုင်တဲ့အဆင့်ဟာပိုးမွားမျိုးစားပေါ်မူတည်ပြီးတစ်ခါတလေမှာ65ရာခိုင်နှုန်းကနေ82ရာခိုင်နှုန်းအထိတက်လာတာကိုတွေ့ရပါတယ
်။ဆေးရန်ခံနိုင်တဲ့ဇီဝပိုးမွားတွေထဲမှာတော့ E. coli, Staphylococcus, Pneumonia, Salmonella စတဲ့ဘက်တီးရီးယားမျိုးစားတွေလည်းပါဝင်ပါတယ်။ WHO ကတော့ဆေးရန်ခံနိုင်တဲ့ရောဂါပိုးတွေကိုစောင့်ကြည့်ထောက်လှမ်းနိုင်မယ့်စနစ်ကိုနိုင်ငံတွေအားလုံးကစနစ်တကျပြင်ဆင်ထားကြဖို့လည်းတိုက်တွန်းထားတာပါ။ဒါမှသာကမ္ဘာပေါ်ကလူလူကျန်းမာရေးအတွက်အကြီးမားဆုံးချင်းချောက်မှုအန္တရာယ်ကိုရင်ဆိုင်ဖြေရှင်းရမှာလိုအပ်တဲ့ချက်လက်တွေရရှိနိုင်လိမ့်မယ်လို့လည်းဆိုပါတယ်။ဆေးမတိုးတဲ့ရောဂါပိုးမွားအန္တရာယ်ကိုအောင်မြင်မြင်မဖြေရှင်းနိုင်ခဲ့ရင်တော့တစ်ချိန်လုံးကပင်နီဆလင်ဆေးမပေါ်ခင်ခက်ကလို့စိုးရိမ်စရာအဖြစ်မျိုးနဲ့ကြုံရနိုင်တယ်လို့လည်း WHO ပြောခွင့်ရကသတိပေးခဲ့ပါတယ်။
A simple infection, a cut, a minor surgery suddenly can turn into the potentially most dangerous life-threatening situation because infections would then prove drug resistant.
တမယောဂကူးစက်မှုထိခိုက်ရှာနာနဲ့အသေးဖွဲခွဲစိတ်မှုလေးတစ်ခုကနေဆေးမတိုးတော့တဲ့ယောဂကူးစက်မှုကြောင့်အသက်အန္တရာယ်ကိုပါချင်းချောက်လာနိုင်တဲ့အဖြစ်ရုတ်တရက်ဖြစ်သွားနိုင်ပါတယ်။ဥပမာကင်ဆာယောဂတစ်ခုကိုကုသရမှာခန္ဓာကိုယ်ရင်းကခုခံနိုင်စွာကျဆင်းနေတာကိုပဋိဇီဝဆေးတွေကဖြေဆွမပေးနိုင်တော့တဲ့အတွက်ကင်ဆာယောဂကုသရမှာကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်လာတဲ့အခြေအနေမျိုးပါ။ယောဂကူးစက်မှုမှန်သမျှမှာနောက်ထပ်အန္တရာယ်တွေပိုတိုးလာတတ်ပါတယ်။
စီမတိုးတဲ့အန္တရာယ်သတိပေးချက်နဲ့ပတ်သက်လို့နိုင်ငံတချို့ကတော့အလေးနဲ့ထားဆောင်ရွက်နေကြပါပြီ။အာဖရိကတိုက်ကကင်ညာနိုင်ငံမှာဆေးရန်ခံနေတဲ့ယောဂပိုးမွားတွေကိုနိုင်ငံတော်အဆင့်စောင့်ကြည့်ထောက်လှမ်းတဲ့စနစ်ကိုတိုးမြှင့်ထားခဲ့တယ်လို့ဂျူနီရှားနိုင်ငံမှာတော့ဆေးမတိုးတော့တဲ့အခြေအနေနဲ့ပတ်သက်လို့တနိုင်ငံလုံးအတိုင်းအတာနဲ့အချက်အလက်တွေစတင်စုဆောင်းနေတယ်လို့တောင်ကိုရီးယားနိုင်ငံမှာလည်းစောင့်ကြည့်ထောက်လှမ်းမှုစနစ်ကိုအားကောင်းအောင်တိုးချဲ့ပြင်ဆင်တာတွေရှိခဲ့ကြောင်းလည်း WHO ကပြောဆိုထားပါတယ်ခင်ဗျာ။
ကိုအောင်လင်းဦးပြောပြပေးခဲ့တာပါရှင်စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA American တန်ရဲ့ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 1925.32 နဲ့လိုင်းလက်မီတာ 190 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်ကတလဲချင်းညာပေးပါမယ်ရှင်
ဗင်နီဇွဲလာအစိုးရအနေနဲ့ဖွဲ့စည်းပုံကိုလိုက်နာဆောင်တိတ်ဖို့နဲ့လွတ်လပ်ပြီးတော့ဒီမိုကရေစီစနစ်နဲ့အညီရွေးကောက်ပွဲကျင်းပပေးဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။မက္ကဆီကိုနဲ့ကနေဒါနိုင်ငံသားရေးဝန်ကြီးတွေနဲ့အတူမက္ကဆီကိုစီးတီးမှာကျင်းပတဲ့တောက်ကြနေ့ကသတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တယ်လာဆင်ကဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုအဲ့ဒီလိုတိုက်တွန်းလိုက်တာပါ။မြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂကရည်ရွယ်ချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုဖောက်ဖျက်ပြီးတော့တားမြစ်ထားတဲ့ကုန်စည်လက်နက်စရာတွေကိုရောင်းချတာကနေ2019ခုနှစ်အတွင်းဒေါ်လာတန်200လောက်ရရှိခဲ့တယ်လို့ကုလလက်အောက်ခံတရားစောင့်ကြည့်လေ့လာတဲ့အဖွဲ့ရဲ့လျှို့ဝှက်အစည်းအဝေးတစ်ဆောင်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားဟာစီးရီးယားနဲ့မြန်မာနိုင်ငံကိုလည်းလက်နက်ရောင်းချတယ်ဆိုပြီးတော့ဆွဆွဲခံထားရတာပါ။ဒီကုလဆိုင်ရာမြန်မာတမန်ဦးဟောက်တူဆန်ကတော့မြန်မာဆွေရအနေနဲ့လက်နက်ကိစ္စအပါအဝင်ဘယ်လိုအကြောင်းအရာမျိုးနဲ့မှမြောက်ကိုရီးယားဆွေရနဲ့အဆက်ဆံမရှိကြောင်းနဲ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြည့်အဝလိုက်နာကြောင်းပြောဆိုထားပါတယ်။အီဂျစ်နိုင်ငံမျိုးသားရွေးကောက်ပွဲအဖွဲ့ NEA ကဒီကိုယ်စားလှယ်လောင်းတွေတဦးနဲ့တဦးကြားကန့်ကွက်တိုင်တက်မှုတွေကိုဆက်ပြီးတော့လက်ခံတော့မှာမဟုတ်ကြောင်းပြောကြားလိုက်ပါတယ်။လာမယ့်မတ်လမှာကျင်းပမယ့်သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့လောလောဆယ်မှာတော့လက်ရှိသမရAbdel Fattah LCC နဲ့ El Gat Party Okta Mosa Mustafa Mosa တို့နှစ်ဦးပဲဒီရွေးကောက်ပွဲမှာရှင်ပြိုင်ဖို့ရှိနေပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညပိုင်းအစီအစဉ်တွေကိုတော့ဒီညနေပိုင်းအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ1919နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခု VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ဆုံကြရအောင်ပါ။
This program has come to you from the Voice of America, Washington.